စစ်တကအာဏာသိမ်းတဲ့မာလီနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေဆိုင်ဖို့ကြိုးစားနေတဲ့အတွက်ဒါကိုလက်မခံနိုင်ဘူးဆိုပြီးမာလီကိုကြီးမားတဲ့စီးပွားရေးဒဏ်ထပေးဆွမှုချမှတ်ဖို့အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ ECOWASH ကတနင်္ဂနွေနေ့မှာသဘောတူဆုံးဖြတ်လိုက်ပါတယ်။ဒါမဲ့ဖေဖော်ဝါရီလတည်းရွေးကောက်ပွဲကျင်းပဖို့ကနဦးသဘောတူထားပေမဲ့2025ခုဒီဇင်ဘာလတည်းကြာမှကျင်းပလို့ကြောင်းမာလီနိုင်ငံအတွင်းကူးပြောင်းရေးအဖွဲ့ကကမ်းလှမ်းလာတာကို ECOWASH နိုင်ငံခေါင်းဆောင်တွေကြောင့်ခွိုင်းဝန်းဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါအခုလိုရွေးကောက်ပွဲရဲ့ရွှေဆိုင်လိုတဲ့အစည်းအဝေးဟာတရားမဝင်အာဏာသိမ်းစစ်အစိုးရကမာလီပြည်သူတွေကိုတရားခံလုပ်ထားတာလိုရာကြောင့်ဖြစ်တယ်လို့ ECOWASH ဒေသဆိုင်ရာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်မာလီနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ကပိတ်ဆို့မှုတွေထဲမှာချက်ချင်းအကျိုးသက်ရောက်လာမှာကမာလီကိုဝင်ထွက်နေတဲ့နေဇာကိနဲ့လေကြောင်းနယ်နိမိတ်တွေကိုပိတ်ဆို့ထားရဖြစ်ပါတယ်။အရေးပေါ်မဟုတ်တဲ့ငွေကြေးလွှဲပြောင်းမှုတွေကိုလည်းရပ်ဆိုင်းထားဖို့ပါဝင်ပါတယ်။ ECOWASH အဖွဲ့ဝင်နိုင်ငံတွေကဗန်ဒီမှာအပ်ထားတဲ့မာလီနိုင်ငံပိုင်ငွေကြေးကိုလည်းထုတ်ယူသုံးစွဲခွင့်ရမှာမဟုတ်ဘူးလို့အဖွဲ့ဝင်15နိုင်ငံနဲ့ဖွဲ့စည်းထားတဲ့ ECOWASH ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။